Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းဖြစ်ကြပါစေခင်ဗျာ။ VOA American တိုင်းရဲ့2014ဇွန်လ17ရက်ဗိုလ်ဒူးနေ့မနေ့ဖက်အစီအစဉ်တွေကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းနံပါတ် 2432-39 လို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့အစီအစဉ်တွေကိုတောင်းယူတင်ဆက်မှာပါခင်ဗျာ
ကျွန်မဆုမြတ်မောင်ပါရှင်အီရတ်နိုင်ငံရဲ့ဒုတိယအကြီးဆုံးမော်ဆူးမြို့ကိုစစ်သွေးကြော်တွေတိုက်ခိုက်သိမ်းပိုက်ထားပါတယ်စစ်ပွဲပဋိပက္ခတွေအတွင်းလိမ်ပိုင်းဆိုင်ရာအကြမ်းဖက်အနိုင်ကျင့်မှုတွေပပျောက်စေရေးကမ္ဘာလုံးဆိုင်ရာ၄ရက်ကြာညီလာခံကို UK နိုင်ငံမှာစတင်ကျင်းပနေပါတယ်ဒီလိုမျိုးနိုင်ငံတကာသတင်းတွေကိုကိုသားညုံနဲ့အတူကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာပိုင်ဆိုင်မှုအငင်းပွားနေတဲ့ရန်ကုန်တာမွေမြို့နယ်ကမဟာတန်တိဒုက္ခဖွန်းတော်ကြီးကျောင်းကိုမင်းညသကောင်မှာရဲအင်အားသုံးပြီးချိတ်ပိတ်လိုက်ပါတယ်
ဟုတ်တယ်ဟိုမန္တလေးကနေပြီးတော့ဟိုဘုန်းကြီးတို့အကလုံးပစ္စည်းတွေဆဲပြီးတော့ဒီကျောင်းနှင်ထုတ်တာပေါ့နှင်ထုတ်ပြီးတော့ဒီကျောင်းချိတ်ပိတ်တာပေါ့
ဒီနေ့ပြီးမှနားဆင်ရပါမယ်ခင်ဗျာအဲ့ဒီနောက်မြန်မာနိုင်ငံမှာမေဆက်ကြဝရပဏာမရွေးချယ်ပွဲအကြောင်းနဲ့အတူတရုတ်မြန်မာဆက်ဆံရေးအကြောင်းတွေကိုလည်းတင်ဆက်သွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံသား၏ဝန်ကြီးဟောင်း Hillary Clinton ရဲ့စာအုပ်အကြောင်းကိုလည်းပြောပြမှာပါအခုတော့ဗုဒ္ဓနေ့မနေ့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်ဆူမြတ်မွန်နဲ့ကိုသားညွန်တို့ကကြီးညာပါလိမ့်မယ်ခင်ဗျာ
အီရတ်နိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့မော်ဆူးမြို့ကိုဆူနီမွတ်စလင်အစွန်းရောက်ဆက်သွေးကြွားတွေဝင်ရောက်တိုက်ခိုက်သိမ်းပိုက်ခဲ့ပါတယ်ဒီလိုရဟာရှီယာမွတ်စလင်တွေဥဆောင်တဲ့အီရတ်အစိုးရအတွက်မထက်မှတ်ပဲအငိုင်းမိသွားစေခဲ့ပါတယ်အီရတ်နိုင်ငံဟာခက်ခဲတဲ့အခြေအနေတစ်ခုမှကြာရောက်နေတယ်လို့အီရတ်ဝန်ကြီးချုပ်နိုရီအယ်မာလီကီကပြောကြားပြီးတော့အရေးပေါ်အခြေအနေကြီးညာနိုင်ဖို့အတွက်အရေးပေါ်လွှတ်တော်ခေါ်ယူဖို့ကိုလည်းတောင်းဆိုခဲ့ပါတယ်။ဘက်ဒက်မြို့တော်ရဲ့မြောက်ဖက်မိုင်200ကျော်ဝေးတဲ့နေရာမှာတည်ရှိတဲ့မော်ဆူးမြို့သိမ်းပိုက်ခံရတာနဲ့ပတ်သက်လို့အီရတ်လုံခြုံရေးဟာလုံးဝပြက်ပြားသွားပြီလို့အီရတ်စစ်တပ်တပ်မှုကြီးတစ်ယောက်ကလည်းဖော်ပြပြောဆိုခဲ့ပါတယ်။တခါဒီမော်ဆူးမြို့ရဲ့ကံကြမ္မာဟာစစ်သွေးကြွတွေရဲ့လက်ထက်မှရောက်နေပြီလို့အီရတ်အစိုးရတာဝန်ရှိသူတစ်ယောက်ကလည်းပြောပါတယ်။တိုက်ပွဲတွေပြင်းထန်လာချိန်မှာအီရတ်စစ်သားတွေကလက်နက်တွေကိုထားပြီးတော့ထွက်ပြေးခဲ့တဲ့အကြောင်းစစ်တပ်စခန်းချထားတဲ့နေရာတွေအပြင်မော်ဆူးမြို့လေးစိတ်ကိုလည်းအကြမ်းဖက်သမားတွေကသိမ်းပိုက်လိုက်တယ်လို့အီရတ်လွှတ်တော်ဥက္ကဋ္ဌအိုဆမာအယ်နူဂျိုင်ဖီကလည်းပြောပါတယ် RPG လက်နက်ကြီးတွေလေယာဉ်ပစ်လက်နက်တွေနဲ့တိုက်ခိုက်သူတွေဝင်ရောက်လာခဲ့ကြတာဖြစ်ပါတယ်နောက်ဆုတ်လာတဲ့အီရတ်စစ်သားတွေကဂျန်တူလက်ထဲကိုဒီမရောက်အောင်လို့လက်နက်တိုက်တွေကိုလည်းမီးရှို့ခဲ့ကြပါတယ်အယ်ကာအီဒါအဖွဲ့ခွဲတွေရဲ့အကြမ်းဖက်မှုတွေတိုးလာနေတာကိုထိန်းနိုင်အောင်စ조사နေရတဲ့အီရတ်အစိုးရအတွက်အခုလိုမော်ဆူးမြို့တိုက်ခိုက်သိမ်းပိုက်ခံရတာဟာအထင်အားမူကြီးတစ်ခုဖြစ်ပါတယ်ရှင
်အခုလိုမျိုးဒီအီရတ်နိုင်ငံမော်ဆူးမြို့ကိုအစ္စလာမစ်စစ်သွေးကြော်တွေကသိမ်းယူလိုက်တဲ့အပေါ်မှာအလွန်မင်းစိုးရိမ်မိခင်ဖြစ်မိတယ်ဆိုပြီးတော့အမေရိကန်ပြည်ထောင်စုကပြောလိုက်ပါတယ်ဒီအခြေအနေကိုကြည့်လို့ရှိရင်တပုံတွေဟာအီရတ်နိုင်ငံရဲ့တည်ငြိမ်မှုတွေမဟုတ်ဘဲနဲ့အရှိလေပိုင်းဒေသတစ်ခွင်လုံးတည်ငြိမ်အေးချမ်းမှုကိုပါချင်းချောက်နေတယ်ဆိုပြီးတော့အမေရိကန်ကပြောပါတယ်အယ်ကာအီဒါရဲ့ဒီခွဲထွက်သွားတဲ့Islamic State of Iraq and the Levant ဆိုတဲ့အဲ့ဒီသဘုံအဖွဲ့ရဲ့ခြေလှမ်းတိုးလာမှုကို Washington နဲ့ Baghdad မှာရှိတဲ့ American တာဝန်ရှိသူတွေအနီးကပ်စောင့်ကြည့်နေကြတယ်လို့ American နိုင်ငံရဲ့ဌာနကပြောပါတယ်။နှစ်နိုင်ငံကြားမှာရှိထားတဲ့လုံခြုံရေးသဘောတူညီချက်အရ Iraq ဆွေရကိုတင့်လျော်တဲ့အကူအညီတွေအားလုံးပေးသွားမယ်လို့လည်း American ပြည်ထောင်စုကကတိပြုပြောဆိုလိုက်ပါတယ်။ Iraq နိုင်ငံမှာ2011ခုနှစ်နှောင်းပိုင်း American တိုက်ခိုက်ရေးတပ်တွေနောက်ဆုံးထားထွက်သွားပြီမယ်လို့ American တန်တမန်တွေကတော့အများအပြားကြံ့နေသေးရှိပါတယ်။ဒါအပြင်တဘုံနှင်းင်းရေးအတွက်လည်းအမေရိကန်ပြည်ထောင်စုကနေပြီးတော့အီရတ်နိုင်ငံကိုလက်နက်ပစ္စည်းအကူအညီတွေပေးထားပါတယ်။အခုဒီမူဆိုးမျိုးရဲ့အခြေအနေဟာအင်တန်စိုးရင်စရာဖြစ်ရတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်းကလည်းပြောပါတယ်။စစ်သွေးကြော်တွေကိုနှိမ်နင်းတဲ့နေရာမှာအီရတ်နိုင်ငံကြီးခေါင်းဆောင်တွေအနေနဲ့ညှိနှိုင်းမှုပြဖို့လိုတယ်လို့လည်းကုလသမဂ္ဂအကြီးအကဲကတိုက်တွန်းပြောဆိုလိုက်ပါတယ်ခင်ဗျာ
။စစ်ပွဲပဋိပက္ခတွေအတွင်းလိမ်ပိုင်းဆိုင်ရာအကြမ်းဖက်အနိုင်ကျင့်မှုတွေပပျောက်စေရေးကမ္ဘာလုံးဆိုင်ရာ၄ရက်ကြာညီလာခံကို UK နိုင်ငံလန်ဒန်မြို့မှာအင်္ဂါနေ့ကစတင်ကျင်းပပါတယ်။စစ်ပွဲတွေအတွင်းအာဓမ္မပြုကျင့်မှုကိုလက်နက်တစ်ခုတစ်ဖွဲ့သုံးနေတာတွေကိုအဆုံးသတ်အောင်လုပ်လို့ရပါတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရဲ့အထူးကိုယ်စားလှယ်ဟောလိဝုဒ်မင်းသမီးအန်ဂျလီနာဂျိုလီကဒီညီလာခံဖွင့်ပွဲမှာပြောကြားသွားခဲ့ပါတယ
် It is a myth that rape is an inevitable part of conflict. There is nothing inevitable about it. It is a weapon of war aimed at civilians. It has nothing to do with sex.
ပဋိပက္ခတွေဖြစ်နေချိန်မှာအဓမ္မပြုကျင့်မှုတွေကရှောင်လွဲလို့ရမှာမဟုတ်ဘူးလို့ဒဏ္ဍာရီဆန်ဆန်ယုံမှတ်နေကြတာပါရှောင်လို့မရစရာအကြောင်းဘာမှမရှိပါဘူးစစ်ပွဲတွေအတွင်းအရသားတွေအပေါ်အဓမ္မချင်းပြီးတော့လက်နက်တစ်ခုလိုအသုံးချနေတာပါလိင်ကိစ္စနဲ့လည်းဘာမှမဆိုင်ပါဘူးအင်အားကြီးမားမှုကိုအသုံးချပြီးတော့အနိုင်ကျင့်တာတက်တက်တာဖြစ်ပါတယ်အပြစ်မဲ့သူတွေကိုနှိပ်ဆက်အဆက်ခွဲဖို့လုပ်တဲ့ကိစ္စဖြစ်ပါတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရဲ့အထူးကိုယ်စားလှယ်ဟောလိဝုဒ်မင်းသမီးအန်ဂျလီနာဂျိုလီပြောသွားတာဖြစ်ပါတယ် စစ်ပွဲတွေအတွင်းအာဓမပြုကျင့်မှုတွေအဆုံးသတ်စေရေးကမ္ဘာပထမဆုံးကျင်းပတဲ့နီလာကမှာဗြိတိန်နိုင်ငံသား၏ဝန်ကြီးဝီလျံဟိတ်ကလည်းစစ်ပွဲတွေဖြစ်တဲ့နေရာမှာလိမ်ပိုင်းဆိုင်ရာစော်ကားအနိုင်ကျင့်မှုတွေရပ်သွားစေဖို့အခုကစပြီးတော့အချိန်အဟုန်နဲ့ဆောင်ရွက်သွားကြရမယ်လို့ပြောကြားသွားပါတယ်ဂျွန်လ10ရက်နေ့ကနေပြီးတော့13ရက်နေ့အထိလန်ဒန်မှာကျင်းပနေတဲ့ညီလာခံမှာကမ္ဘာတဝန်းကအစိုးရကိုယ်စားလှယ်တွေစစ်တပ်နဲ့တရားရေးဆိုင်ရာတာဝန်ရှိသူတွေလူ့အခွင့်အရေးလှုပ်ရှားဆောင်ရွက်နေသူတွေတက်ရောက်နေကြပါတယ်မြန်မာအစိုးရကိုယ်စားလှယ်အဖြစ်နိုင်ငံသားရေးဒုတိယဝန်ကြီးဦးတန့်ကျော်လည်းတက်ရောက်ပါတယ်မြန်မာနိုင်ငံကလူမှုအခြေပြုအဖွဲ့အစည်းတွေကကိုယ်စားလှယ်တွေအပြင်မြန်မာနိုင်ငံအမျိုးသမီးများအဖွဲ့ချုပ် WLB ကကိုယ်စားလှယ်တွေကချင်ကရင်ရှမ်းအမျိုးသမီးအရေးဆောင်ရွက်နေတဲ့တိုင်းရင်းသားအဖွဲ့တွေကကိုယ်စားလှယ်တွေလည်းတက်ရောက်နေကြပါတယ်စစ်ပွဲပဋိပက္ခတွေအတွင်းလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေအဆုံးသတ်အောင်လုပ်မယ်လို့တန်ဋိဌာန်ခိုင်မာတဲ့ကုလသမဂ္ဂရဲ့ကြေညာစံတမ်းမှာသမရဦးသိန်းစိန်ကလည်းမြန်မာနိုင်ငံအတွက်ပြီးခဲ့တဲ့သတင်းပတ်ကပဲလက်မှတ်ရေးထိုးခဲ့ပါတယ်ရှင
်မြန်မာနိုင်ငံရခိုင်ပြည်နယ်မှာလွန်ခဲ့တဲ့နှစ်နှစ်အတွင်းလူမျိုးရေးဘာသာရေးအကြမ်းဖက်မှုတွေကြောင့်ဒေသတွင်းကလူချို့ဘေးကင်းရာပြည်ပကိုထွက်ခွာဖို့ကြိုးစားနေတဲ့နေရာမှာသူတို့အပေါ်မှာအမျက်ထုတ်မှုတွေအခွင့်အရေးချိုးဖောက်မှုတွေရှိနေတယ်ဆိုပြီးတော့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံကပြောလိုက်ပါတယ်2012ခုနှစ်ကစဖြစ်ခဲ့တဲ့ဒီဒေသခံရခိုင်တိုင်းရင်းသားတွေနဲ့ Ranger Muslim တွေကြားအပြန်အလှန်တိုက်ခိုက်မှုတွေကြောင့်လူသသိန်းကျော်ဟာအုတ်မဲ့အိမ်မဲ့ဖြစ်ခဲ့ရတာပါဒီလိုမျိုးဖြစ်ပျက်တွေဖြစ်ပြီးတဲ့နောက်ခမန်းကြီးလူ 8,000 ကျော်ဟာလှေရီနဲ့တခြားနိုင်ငံတွေကိုကူးပြောင်းမှုကြိုးစားခဲ့ကြတယ်လို့ UNHCR ကတွက်ချက်ထားပါတယ်အခုနှစ်ဇန်နဝါရီလကနေပြီးတော့ April လအတွင်းမှာကို15,000 နီးပါးပြည်ပကိုထွက်ပြေးခဲ့ကြတယ်လို့ UNHCR ကခန့်မှန်းထားပါတယ်အဲ့ဒီထက်ကအချို့ဟာထိုင်းနိုင်ငံကိုရောက်ပြီးတော့ထိုင်းမလေးရှားနေဆက်အနီးတောတောင်တွေထဲမှာလူမှောက်ကိုဂိုင်းတွေလက်ထက်ကိုရောက်သွားကြတယ်လို့ UNHCR ကပြောပါတယ်။သူတို့ဟာလာပေါင်းများစွာဒီလူပြည့်ကျက်နေတဲ့တောစခန်းတွေမှာနေကြရပြီးတော့မိသားစုကနေပြီးတော့ငွေပေးပြီးတော့မထုတ်မချင်းတချို့လှောင်ရင်ထဲမှာပိတ်ခံထားရတယ်လို့ UNHCR ကပြောပါတယ်။ထိုင်းရနာပိုင်းဘက်ကအဲ့ဒီစခန်းတွေကိုဝင်ရောက်စီးနှင်းပြီးတော့အခုနှစ်အတွင်းမှာရာဂနန်းရှိတဲ့လူကုန်ကူးခံရသူတွေကိုကယ်ဆယ်ပေးနိုင်ခဲ့တယ်လို့ဆိုပါတယ်။မလေးရှားနိုင်ငံမှာတော့အခုနှစ်တွေအတွင်း Ranger ဒုက္ခသည် 35,000 ကျော်ဒုက္ခသည်ဖြစ်နေမှတ်ပုံတင်ထားတယ်လို့ UNHCR မှတ်တမ်းမှာဖော်ပြပါတယ်။မလေးရှားမှာလည်းထိုင်းကရောမြန်မာနိုင်ငံကလာတဲ့ဒုက္ခသည်တွေကိုလူကုန်ကူးမှုတွေပို့ပြီးတော့တိုးများလာနေတယ်လို့ဆိုပါတယ်။ Indonesia နိုင်ငံမှာဆိုရင်တော့ဒီ Ranger ဒုက္ခသည်ရေအတွက်ဟာ 1,200 ကျော်ရှိတယ်လို့ဆိုပါတယ်။ Ranger ဒုက္ခသည်တွေကို10စုနှစ်နှစ်ခုကြာလက်ခံထားတဲ့ Bangladesh နိုင်ငံမှာတော့အရေအတွက်အများဆုံးဖြစ်ပြီးတော့အခုနောက်ပိုင်းမှာအရိကဒုက္ခသည်တွေရဲ့အခြေအနေဟာတိုးတက်ကောင်းမွန်လာပါတယ်လို့ UNHCR ထုတ်ပြန်ကြမှာဖော်ပြပါရှိပါတယ်ခင်ဗျာ။
ဒီ American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ9.24kHz 12.33 9.32 kHz 16.25 9.39 kHz 95တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ပေါ်ထူနေမနေ့ဖက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းမှာတနင်္လာနေ့တုန်းကအမေရိကန်စစ်သား5ယောက်သေဆုံးခဲ့တာဟာပူးပေါင်းတပ်အချင်းချင်းလေကြောင်းကနေမှားယွင်းပစ်ခတ်ခဲ့တာဖြစ်တယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်။အာခန်ဒက်ခရိုင်ထဲမှာဒီအာဖဂန်ရဲ့နေတိုးပူးပေါင်းတပ်တွေကလုံခြုံရေးဆိုင်ရာစစ်စင်ရေးတစ်ခုကိုအဆုံးသတ်နေချိန်မှာစစ်သွေးကြွတွေဘက်ကချုံခိုတိုက်ခိုက်မှုခံခဲ့ရပြီးတော့လေကြောင်းကနေစစ်ကူတောင်းရမှာမှားယွင်းပစ်ခတ်ခံခဲ့ရတာဖြစ်တယ်လို့ဇာဘူးပြည်နယ်ပြည်ချုပ်ကသတင်းတောက်တွေကိုအင်္ဂါနေ့တုန်းကပြောကြားခဲ့ပါတယ်။ Pentagon စစ်ဌာနချုပ်ရဲ့ပြန်ကြားရေးတာဝန်ရှိသူကလည်း American စစ်သား5ယောက်တေဆုံးခဲ့ရတာဟာအချင်းချင်းမှောင်ရင်ပြစ်ခတ်မှုကြောင့်ဖြစ်သလားဆိုတာကိုစုံစမ်းနေတယ်လို့အင်္ဂါနေ့တုန်းကပဲပြောကြားခဲ့ပါတယ်ရှင်
။ဒီနေ့တုန်းကကျန်းဖတ်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ Pakistan နိုင်ငံ Karachi လေဆိပ်နားမှာအင်္ဂါနေ့တုန်းကနောက်ထပ်တိုက်ခိုက်မှုတစ်ခုဒီ Pakistan လူမျိုးရေးတပ်တွေရင်ဆိုင်ရပြန်ပါတယ်။ပါကစ္စတန်နိုင်ငံကလူအစီကားဆုံး Karachi လေဆိပ်ကိုတာလီဘန်တွေကဝင်ရောက်စီးနှင်းတိုက်ခိုက်မှုဖြစ်ပြီးတော့48နာရီအတွင်းမှာပဲခုလိုမျိုးနောက်ထပ်တိုက်ခိုက်မှုတစ်ခုကိုကြုံရတာပါလေဆိပ်တိုက်ခိုက်ခံမှုအတွင်းမှာတော့လူ36ဦးထက်မနည်းသေဆုံးခဲ့ရပါတယ်တရက်သမား2ဦးထက်မနည်းဟာမော်တော်ဆိုင်ကယ်နဲ့လေဆိပ်လူညိုရေးတနန်းချောင်းကိုအင်္ဂါနေ့မှာဒီပြစ်မှတ်ထားတိုက်ခိုက်ခဲ့ကြတာဖြစ်တယ်လို့လေဆိပ်လူညိုရေးတပ်ရဲ့ဒုတိယကြီးကဲဘူမူတဟာအလီကသတင်းတောက်တွေကိုပြောပါတယ်ဒါပေမဲ့လေလူညိုရေးတပ်တွေကပြန်လည်ခုခံတိုက်ခိုက်ပြီးတဲ့နောက်သူတို့ထွက်ပြေးသွားကြတယ်လို့ဆိုပါတယ်တိုက်ခိုက်သွားသူတွေကိုတော့ရှာဖွေနေသေးပဲရှိတယ်လို့ဘုံမှုအလီကပြောပါတယ်။အင်္ဂါနေ့တိုက်ခိုက်မှုတွေပြန်ဖြစ်တာကြောင့် Karachi လေဆိပ်အဝင်ထွက်လင်းပြန်တမ်းမှုခီးစဉ်တွေကိုတော့ယာယီရဆိုင်ခဲ့ရပါတယ်။အခုအင်္ဂါနေ့တိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့တာလီဘန်ဘက်ကကြေညာပါတယ်။နောက်ထပ်လည်းအကြမ်းဖက်တိုက်ခိုက်မှုတွေကိုထပ်လုပ်မယ်ဆိုပြီးတော့ချင်းချောက်ထားပါတယ်ခင်ဗျာ
။ယူကရိန်းနိုင်ငံရှေ့ပိုင်းမှာရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေနဲ့ယူကရိန်းတပ်ဖွဲ့တွေရဲ့တိုက်ပွဲတွေကြားကနေပြီးတော့ယူကရိန်းပြည်သူတွေဘေးလွတ်အောင်ထွက်ပြေးနိုင်မယ့်အခွင့်အလမ်းတွေဖန်တီးပေးဖို့ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုကအမိန်ပေးလိုက်ပါတယ်နှစ်ဖက်တိုက်ခိုက်မှုတွေကြားအရသားတွေနောက်ထပ်သေဆုံးမှုမရှိအောင်ရည်ရွယ်ပြီးတော့အမိန်ပေးခဲ့တာဖြစ်တယ်လို့သမ္မတဂျုံကပြောပါတယ်ဒ တခါဒီကဘာဖလားဘောလုံးဘလူးဘွဲတွေစတင်ဖို့ရပ်ပိုင်းမဲ့လူရော့ချိန်မှာဘဲဘွဲတွေနိုင်မလဲဆိုတာကိုခံမှန်းတဲ့လေကြီးတကောင်လည်းပေါ်နေပါတယ်ကမ္ဘာဖလားတွေစကန်ကြမဲ့ဒီကြတာရင်းနေကြလို့ရှိရင်ဘရာဇီးလ်နဲ့ခရိုအေးရှားအသင်းတို့ကန်ကြမှာဖြစ်တာနဲ့အတူဒီပွဲမှာဘရာဇီးလ်အသင်းအနိုင်ရမယ်လို့တက်တက်25နှစ်ရှိတဲ့လေကြီးကကြိုတင်ခန့်မှန်းခဲ့ပါတယ်ဘရာဇီးလ်ကပရာယာဒူဖော်တေးမြို့ကဒီဘေးမဲ့ပေးထားတဲ့အဲ့ဒီလေကြီးကိုအစာကျွေးတဲ့အခါမှာလေကြီးကခရိုအေးရှားအလံမှာချိန်ထားတဲ့ငါးကိုစားမလို့လို့ပြီးတော့မှဒီဘရာဇီးလ်အလံမှာချိန်ထားတဲ့ငါးကိုစားလိုက်တဲ့အတွက်ဒါဟာဘရာဇီးလ်အသင်းအနိုင်ရမယ်နမိတ်ပဲဆိုပြီးတော့ဘရာဇီးလ်လူမျိုးတွေကဝမ်းသာနေကြပါတယ်တခါပေရူးနိုင်ငံကနတ်ဆရာတွေကလည်းအင်ကာနေတော့ကပူဇော်ပတ်သမှုတွေလုပ်ပြီးတော့ခံမှန်းခဲ့ကြတာမှနောက်ဆုံးဘောလူပွဲကြရင်တော့ဘရာဇီးလ်နဲ့အာဂျင်တီးနားအသင်းတွေတွေ့ကြမှာဖြစ်ပြီးတော့ဘရာဇီးလ်အသင်းကကမ္ဘာဖလားရမယ်လို့ခံမှန်းခဲ့ကြပါတယ်ရှင
်ဘောရူးနေမနဲ့ထိတ်တန်းရအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုတန်းညူတို့ကအစီအခံခဲ့ကြတာပါခင်ဗျာ VOE ရအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို burmese.voenews.com internet ဆာမျက်နှာမှာကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်တည်းထဲမှာပဲဖမ်းယူနားဆင်နေပါတယ်အခုအစားလို့မြန်မာနဲ့နိုင်ငံတကာသတင်းလွှာတွေကိုဇက်တိုက်တင်ဆက်ပါမယ်ပထမဦးဆုံးတော့ဘုံရင်ကျောင်းချိတ်ပိတ်ခံရတဲ့အခြေအနေပါပိုင်ဆိုင်မှုအငင်းပွားနေတဲ့ရန်ကုန်တာမွေမြို့နယ်မဟာတန်တိဒုက္ခဗုဒ္ဓဘာသာကျောင်းတိုက်ကြီးကိုမနေ့ညပိုင်းအချိန်မှာရဲအင်အားနဲ့ဝိုင်းပြီးအာဏာပိုင်တွေကချိတ်ပိတ်လိုက်ပါတယ်ကျောင်းနိုင်အတွင်းမှာရှိတဲ့တန်ဃာတော်တွေကိုကဘာအေးနိုင်ငံတော်တန်ဃာမဟာနာယကအဖွဲ့ယုံကိုခေါ်ဆောင်သွားပြီးအဲ့ဒီမှာမဟာနာဆရာတော်ကြီးတွေဩဝါဒခံယူဖို့ဆိုပြီးမနက်မိုးလင်းပိုင်းအထိစောင့်ခိုင်းထားပါတယ်အကြောင်းစုံကိုတော့စုံစမ်းထားတဲ့ကိုသားညွန့်ဦးကပြောပြမှာပ
ါနိုင်ငံတော်တန်ဃာမဟာနာယကအမိန့်နဲ့မဟာတန်တိဒုက္ခကျောင်းတွင်းမှာသတင်းသုံးနေကြတဲ့တန်ဃာတော်တွေကိုဖေရှားပြီးတော့ချိတ်ပိတ်လိုက်တယ်လို့သိရပါတယ်ညချင်းကြီးမှာကျောင်းကိုရဲနဲ့ဝိုင်းပြီးတော့မဟာနာအဖွဲ့ဝင်တွေကကျောင်းကိုသိမ်းယူချိတ်ပိတ်လိုက်တာကြောင့်အနီးနားရက်ကွက်တွေမှာတော့ရေရွတဲ့တော့ဖြစ်သွားခဲ့ပါတယ်။ဒီကျောင်းကိုမူလကပြပတာနာပြုပြည်နယ်ဆရာတော်ဥပညာဝန်တာကသူပိုင်ဆိုင်တယ်လို့ဆိုပြီးတော့နောက်ပိုင်းမှာနိုင်ငံတော်တန်ခါမဟာနာကအဖွဲ့ကကျောင်းကိုစီမံအုပ်ချုပ်ခဲ့တယ်လို့သိရပါတယ်။ပြပရောက်နေတဲ့ဆရာတော်ဥပညာဝန်တာပြန်လာပြီးတော့ဒီကျောင်းကိုပြန်လဲအုပ်ချုပ်စီမံရာကနေပြီးတော့မဟာနာအဖွဲ့နဲ့ပြည်နယ်ဆရာတို့ကြားမှာကျောင်းပိုင်ဆိုင်မှုအငင်းပွားခဲ့တာဖြစ်ပါတယ်။မင်းညပိုင်းတို့ကကျောင်းထဲကိုချိတ်ပိတ်ပြီးတဲ့နောက်တော့သတင်းသုံးနေတဲ့တန်ခါအပါး20ခန်းကိုကဘာကြီးမဟာနာယုံကိုခေါ်သွားခဲ့ပါတယ်။မြမဆန်တော်ချင်းခုအင်္ဂါနေ့တကောင်ကျော်2နာရီခန့်မှာကဘာကြီးမဟာနာယုံအဖွဲ့ကိုပင့်ဆောင်ခံထားရတဲ့အဲ့ဒီထဲကတန်ခါတပားဖြစ်သူအရှင်ဥဒ္ဒရကိုဖုန်းနဲ့ဆက်သွယ်မိမြန်တော့အဖြစ်ပျက်ကိုအခုလိုရှင်းပြပါရစေ။ဟုတ်
တယ်ဟိုမန္တလေးကနေပြီးတော့ဟိုဘုန်းကြီးတို့အကုန်လုံးပစ္စည်းတွေတဲပြီးတော့ဒီကျောင်းကနှင်ထုတ်တာပေါ့နှင်ထုတ်ပြီးတော့ဒီကျောင်းချိတ်ပိတ်တာပေါ့။အဲ့တော့သူတို့ဒီမှာလာတာတော့တိုင်းသံဃာနာကနေတိုင်းသံဃာအော်နိုင်မှုရဲ့အမိန့်နေနဲ့ပေါ့လာတယ်ပေါ့အဲဟိုရောင်တဲ့ဝန်ကြီးချုပ်ရဲ့အမိန့်နေနဲ့လာတယ်ဆိုပြီးတော့ဒီလိုဘလက်ပစ္စည်းတွေပေါ့ယူပေါ့ချောက်ဘုန်းကြီးရဲ့ပစ္စည်းတွေယူပြီးတော့ဘုန်းကြီးတို့ဆင်းလာတာပေါ့ပြီးတော့သူတို့ချက်ပေးတာပေါ့နောက်ချက်ပေးပြီးလို့ရှိရင်တော့သူတို့တရားရင်ဆိုင်ပေါ့တရားနိုင်တဲ့ပုဂ္ဂိုလ်ဒါပေးမယ်လို့တော့အဲ့လိုဟိုသူတို့ဖတ်ပြတာပေါ့လေခုကတော့ဘုန်းကြီးတို့တန်ခါတန်ခါတန်ခါမှာငါကယုံရောက်နေတယ်ဘုဇူကြီးဇူကြီးဘာကြောင့်လဲခပိုင်းကိုရောက်နေတယ်အဲ့မှာဟိုဆယ်ရီဩဝါဒခံဖို့တွေ့ဖိနေကိုခေါ်လာလို့ဖိနေအဲ့ရောက်နေဩဝါဒမနာရီပေါ့နော
်အရှင်ဘုရားတို့ကိုခေါ်လာရဲဆိုတာဘာတက်ခေါ်လာလဲဘလူးခေါ်လာလဲအတင်းခေါ်လာလားအဲ
အတင်းခေါ်လာလို့လည်းပြောရမှာပါဒါဆိုတန်ခါတော့နိုင်ငံတော်တန်ခါမာနာကရုံသွားမယ်ဒီဟိုပဲခေါ်ခဲ့ပါဆိုတော့ဒီဟိုပဲလာတာပေါ့ခေါင်းတော့ကတော့လိုက်ဆက်မလို့ဘာလို့လဲဆိုတော့နိုင်ငံတော်တန်ခါမာနာကအော်ညလာလည်းနားထောင်ပြီးတာဖြစ်တယ်ဒါဆက်ပြီးလိုက်မယ်ကိုကြောင့်ကိုပြန်မယ်ဆိုတာမရဘူးစီစီလိုက်ရမယ်လို့ဆိုတော့အဲ့ဒါနဲ့ဒီပဲပါလာတာပါပဲအဲ့
တော့ကျောင်းနေကိုဝိုင်းတဲ့ချိန်မှာရက်ကွက်ကလည်းတော်တော်လေးရိုးရိုးဖြစ်တယ်လို့ကြားပါရယ်ဗျာအရှင်ဘုရားတို့ရောဘယ်လိုသိမှတ်သိထားလဲ
မှန်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ
်တင်ပါဗျာညဘက်ကြီးချိန်ကြမှာဘာကြောင့်လှုပ်တာလဲဗျာနင်းဂလင်းခင်းရင်လှုပ်လို့ရတာပဲဘာပြောလဲဗျာ
ဟုတ်ပါဟောတရားမြတ်တမ်းမူရဲ့နောက်ွယ်မှာဒီလိုတွေပဲလှုပ်တဲ့ဘာမှရှိတယ်လေဒါတရားဥပဒေမစိုးမှုတာလို့တရားနိုင်ငံသားတိုင်းရဲ့ရပိုင်ကနိုင်ငံသားပိုင်နိုင်ငံသားတိုင်းရဲ့ခုခံခွင့်ကိုမပေးတာလို့ပဲပြောရမှာပေါ့ဟုတ်တယ်မ
ဒီမှာအခုအရှင်ဘုရားတို့ကိုဒီဖျားဒီကျောင်းတက်ကိုချိတ်ပိတ်လိုက်တာကတရားရုံးအမိန့်နဲ့လားမဟာနာအမိန့်နဲ့လားဘုဒ္ဓအမိန့်နဲ့ချိတ်ပိတ်တာလဲဗျာ
မဟာနာအမိန့်နဲ့ပ
ါတရားရုံးအမိန့်မပါဘူးပေါ့
မပါပါဟုတ်ပါတယ
်အခုလိုမျိုးဒီအချိန်ကြီးဖြစ်ချိန်မှာတော့ပြည်နယ်ဆရာတော်ဥပညာဝန်တာဟာတာနာပြုတ်ခီးစဉ်တစ်ခုနဲ့ဂျပန်နိုင်ငံမှာရောက်ရှိနေပါတယ်ဆရာတော်ကတော့ဒီကျောင်းနဲ့ပတ်သက်ပြီးတော့သူ့မှာပန်ဆိုင်မှုဂရန်လေးရှိပြီးတော့သူ့ကိုပုဂ္ဂလိကတူကလှူဒန်းခဲ့တာဖြစ်တယ်လို့မိန့်ပါတယ်
။နောက်ဘုန်းကြီးပြန်ထွက်လာတဲ့အခါကျတော့ဟောဒီကဘာဖြစ်တယ်ညာဖြစ်တယ်နဲ့ဆိုပြီးတော့ဘုရုပ်ခင်ကနေပြီးတော့တန်ခါနိုင်ကကိုခဏခစ်တာအတိုက်တယ်ပေါ့လေ အဲ့ဒါက2002ခုနှစ်မှာခဏအားလိုက်တယ်ဆိုပြီးတော့အဲ့ဘယ်လိုဘုန်းဘုန်းဘုန်းတော်သူတို့ကဘုန်းကြီးတော်ကြောက်ကြောက်ကြတယ်အဘုန်းကြီးကမသွားဘူးဘုန်းကြီးလည်းအပြင်းမဲ့နေငါရဲ့ဒီတက္ကမဟိုကြောင်းနေဆောင်နေကကြဘုန်းကြီးကမအားနဲ့မသွားဘူးအဲ့တော့နောက်ကျတော့2004ခုနှစ်ကျတော့ခင်ဗျားဘုန်းကြီးစာပြေးပါတယ်ရှင်မရတဲ့ဒီကြောင်းဟာဟိုရှင်မရမရှိလို့အုပ်ချုပ်ရေးရှင်မပြေလို့တငန်းနယ်ကကိုခဏစစ်တာအထရပါတဲ့ကျော်စိုးအနေနဲ့သိနေမှာပေါ့ဟုတ်တဲ့အစိုးရသိနေမှာပေါ့ရှင်မရပြန်လာရင်ဒီအတိုင်းပါပဲလို့သူအဲ့လိုပြောတယ်ပေါ့လေ
ပြည်နယ်ဆရာတော်မြန်မာနိုင်ငံကိုပြန်ရောက်လာခိုက်ចောင်းမတက်ခုချိန်မှာမဟာနာကနေပြီးတော့ចောင်းကထွက်ခွာဖို့အမိန့်ထုတ်ခဲ့တာကြောင့်ဒီနှစ်ဆန်းမိုက်မှာပဲចောင်းပန်ဆိုင်မှုပြဿနာတွေဖြစ်ခဲ့တာပါမဟာနာအဖွဲ့ကြီးရဲ့မတ်လအတွင်းမှာကျင်းပတဲ့စုံကြီးအစည်းအဝေးမှာတော့ဒီမျိုးကိုနိုင်ငံတော်အကြီးအကဲတွေကရည်စက်ချလှူဒန်းခဲ့ပြီးဖြစ်တာမို့လို့ပြည်နယ်ဆရာတော်ကိုပြန်လည်လွှဲပြောင်းပြဖို့မလိုတဲ့ចောင်းဆုံးဖြတ်ခဲ့ကြပါတယ်ပြည်နယ်ဆရာတော်ဟာဆိုလို့ရှိရင်ကမ္ဘာအနှံ့တာနာပြုလုပ်ငန်းတွေကြောင့်အထူးကြော်ကြားခဲ့တယ်လို့မြန်မာနိုင်ငံတွင်2008ခုနှစ်ရွှေဝါရောင်တန်ခါလှူရှားမှုအပြီးနိုင်ငံတကာကဗုဒ္ဓဘာသာမြန်မာတန်ခါတွေရဲ့လှူရှားမှုကိုလည်းဦးဆောင်မှုပေးခဲ့သူဖြစ်ပါတယ်ခင်ဗျာ
ကိုသားညုံရဲ့စုံစမ်းမေးမြန်းတင်ပြကြပါခင်ဗျာအခုတော့မြန်မာနိုင်ငံနဲ့ဆက်ဆံရေးတရုတ်နိုင်ငံသဘောထားကြည့်ရအောင်ပါမြန်မာနိုင်ငံမှာဖြစ်နေတဲ့အပြောင်းလဲတွေကြောင့်တရုတ်နဲ့မြန်မာကြားဆက်ဆံရေးအပေါ်ထိခိုက်မှာမဟုတ်ဘူးလို့တရုတ်နိုင်ငံကပြောဆိုလိုက်ပါတယ်ဖွမျိုးတွတ်တရီလမ်းကိုသွားနေတဲ့မြန်မာနိုင်ငံအပေါ်တရုတ်ကဆက်ပြီးထောက်ခံသွားမှာဖြစ်တယ်လို့တရုတ်နိုင်ငံသားရေးဒုဝန်ကြီးလူယူဇန်မင်းကပြောပါတယ်မြန်မာနိုင်ငံမှာပြုလုပ်တဲ့အာဆီယံနဲ့အာရှမိတ်ဖက်နိုင်ငံတွေဆွေးနွေးပွဲတက်ရောက်လာတဲ့တရုတ်ဒုနိုင်ငံသားရေးဝန်ကြီးကတောင်တရုတ်ပင်လယ်နဲ့ဆက်နေတဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေပိုပြီးခိုင်မာအောင်လုပ်လို့တယ်လို့လည်းပြောပါတယ်အပြည့်စုံကိုမဆုမြတ်မွန်ကတင်ဆက်ပါမယ်
နိုင်ငံရေးစီးပွားရေးလူမှုရေးပြုပြင်ပြောင်းလဲမှုတွေလုပ်ပြီးတော့အသွင်ကူးပြောင်းနေတဲ့မြန်မာနိုင်ငံအပေါ်တရုတ်နိုင်ငံကအရင်အတိုင်းရင်းနှီးတဲ့ဆက်ဆံရေးနဲ့မပြောင်းမလဲဆက်ဆံသွားမှာဖြစ်တယ်လို့တရုတ်နိုင်ငံသားရေးဌာနဒုတိယဝန်ကြီးလီယူဂျန်မင်းကရန်ကုန်မြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားခဲ့ပါတယ်
။မြန်တဲ့转型前、转型后、中缅关系一直没有受到任何影响，因为中国从来就奉行。
တရုတ်မြန်မာဆက်ဆံရေးဟာမြန်မာနိုင်ငံအသွင်မပြောင်းခင်အချိန်ကရောအသွင်ပြောင်းနေပြီးအချိန်မှာပါအပြောင်းလဲမရှိပါဘူးမြန်မာနိုင်ငံရဲ့ပြည်ရင်းရေးကိုဝင်ရောက်မဆွတ်ဖက်ဘူးဆိုတဲ့တန်တမန်အခြေခံမှုကိုတရုတ်နိုင်ငံကအမြဲလက်ကင်ထားပါတယ်ဘေးအင်အားကြီးနိုင်ငံကမဆူမြန်မာနိုင်ငံအပေါ်မှာဖိအားပေးတာအရေးယူတန်ခတ်တာမျိုးကိုတရုတ်ကကန့်ကွက်ပါတယ်ပြည်ရင်းအခြေအနေပေါ်လိုက်ပြီးတော့မြန်မာနိုင်ငံကဖွံ့ဖြိုးတိုးတက်ရေးလမ်းကြောင်းကိုရှာဖွေရွေးချယ်နေတာကိုတရုတ်ကဆက်ပြီးတော့ထောက်ခံသွားမှာပါ
မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲမှုတွေလှုပ်လာခဲ့ပြီးတဲ့နောက်ပိုင်းအမေရိကန်အပါအဝင်အနောက်နိုင်ငံတွေနဲ့မြန်မာအစိုးရကြားမှာပုံမှန်နီးကပ်တဲ့ဆက်ဆံရေးရှိလာတာကြောင့်မြန်မာနဲ့တရုတ်ဆက်ဆံရေးအခြေအနေအပေါ်စောင့်ကြည့်နေကြချိန်မှာပဲတရုတ်အစိုးရကအခုလိုပြောကြားခဲ့တာပါ။အာရှမှာတရုတ်ရဲ့အင်အားကြီးမှုကဒေသရင်းလုံခြုံရေးအပေါ်စိုးရိမ်စရာတွေဖြစ်လာနိုင်တယ်လို့လည်းသုံးသပ်သူတချို့ကမြင်နေပါတယ်။တရုတ်ကတော့အာရှဒေသတည်ငြိမ်ရေးအတွက်ပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့လိုအပ်တယ်လို့အခုလိုဆိုသွားပါတယ်
။我们应该清醒认识到，构建一个能够适应亚洲各国的新的安全区域架构啊，这是一个长远的任务。说当务当前形势下，
协同阿西亚对龙卷风第三波个一些路上面给啥撇点事啊，都不好爆破路啊嘞。那些路上面个阿西安国不好查比罗，其他对不帮苏联部队个什么撇昂，苏联部队不阿刚来昂，不比卡里加西昂呢？သဘောရကွဲမှုတွေမဖြစ်အောင်တားဆီးတဲ့ချိန်ထဲမှာပဲအာရှဒေသတည်ငြိမ်ရေးကိုအားလုံးလက်တွဲပြီးတော့ထင်းသိမ်းရပါမယ
်။အာဆီယံအဖွဲ့ဝင်နိုင်ငံတချို့နဲ့တရုတ်နိုင်ငံကြားတောင်တရုတ်ပင်လယ်အတွင်းရေပိုင်နဲ့အငင်းပွားမှုကြောင့်တင်းမာမှုတွေရှိနေပါတယ်။ပိုင်နဲ့အငင်းပွားမှုပြဿနာကိုဖြေရှင်းနိုင်ရေးအတွက်တရုတ်နိုင်ငံဘက်ကအာဆီယံနိုင်ငံတွေနဲ့ပုံမှုပူးပေါင်းဆောင်ရွက်မှုလုပ်ဖို့လိုလားတယ်ဆိုတာကိုလည်းတရုတ်နိုင်ငံသားရဲ့ဒုတိယဝန်ကြီးလူဂျန်မင်းကရန်ကုန်မြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်
။中国希望与多盟国家一起啊通过落实 DOC 的进程进一步加强
当地有病例病例嘛来拿上来亚美楼通楼里的国刚才破难没所以第二年阿西亚南岸的家不帮所有目的国闹太凄凉都难没当地有病例给三年不得了用尽目的不多了没那当地要的比比卡里加深了比较当地有病例病例嘛第二年年间目的西洋不帮楼了难没当地有病例病例机构年年目人力目的不帮所有目的上进比的病例机票楼难嘛批罢了
အာဆီယံနဲ့မိတ်ဖက်နိုင်ငံတွေဖြစ်တဲ့တရုတ်၊ဂျပန်၊တောင်ကိုရီးယားနိုင်ငံတွေကြားဆွေးနွေးပွဲတခါအရှေ့အာရှထိပ်သီးစည်းဝေးပွဲနဲ့အာဆီယံဒေသရင်းဆွေးနွေးပွဲ ARF ညီလာခံတွေကိုမြန်မာနိုင်ငံမှလှတက်ရင်းနဲ့တရုတ်ဒုတိယနိုင်ငံသားရေးဝန်ကြီးလီယူချန်မင်းကအခုလိုပြောကြားခဲ့တာဖြစ်ပါတယ်ရှင်
။မဆူမြင့်မွန်တင်ပြခဲ့တာပါ။အခုတခါတော့အမေရိကန်မှာထွက်လာတဲ့စာအုပ်တုပ်အကြောင်းပါ။အမေရိကန်သမ္မတဂရိုဟောင်းလည်းဖြစ်နိုင်ငံရေးဝန်ကြီးဟောင်းလည်းဖြစ်သူဟီလာရီကလင်တန်ဟာလက်ရှိသမ္မတဘရက်အိုဘားမားရဲ့ပထမသက်တမ်းမှာသူနိုင်ငံရေးဝန်ကြီးအဖြစ်ဆောင်ရွက်ခဲ့စဉ်အမှတ်ရစရာတွေပြန်လည်ရေးသားထားတဲ့ကိုတွေးမှတ်တမ်းစာအုပ်ကိုကြော်ညာတဲ့ခရီးစဉ်ကိုအင်္ဂါနေ့မှာစတင်လိုက်ပါတယ်။တန်တမာရေးနိုင်ငံတကာအတွေ့အကြုံတွေကိုရေးသားရမှာသူ့ရဲ့နိုင်ငံတကာအတွေ့အကြုံတွေနဲ့2011ခုနှစ်မြန်မာနိုင်ငံခရီးစဉ်အတွင်းဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံခဲ့ဖို့အကြောင်းကိုလည်းဒီစာအုပ်မှာထည့်သွင်းပေါ်ပြထားပါတယ် VOA သတင်းတော့ Color Back သတင်းပေးပို့တာကိုဒေါ်လာလာတန်းကပြောပြမှာပ
ါဟုတ်ကဲ့ Hillary Clinton အနေနဲ့သမ္မတ Obama ရဲ့ပထမသက်တမ်းမှာနိုင်ငံခြားရေးဝန်ကြီးဖြစ်ထမ်းဆောင်စဉ်သူမရဲ့အမှတ်တရဖြစ်ရပ်တွေကိုရေးသားထားတဲ့စာအုပ်အမည်ကတော့ Hard Choices မြန်မာလိုကတော့ခက်ခဲတဲ့ရွေးချယ်မှုတွေလို့အဓိပ္ပာယ်ရပါတယ်ဒီစာအုပ်ကိုထုတ်လိုက်တဲ့နေ့အတူသူဟာ2016ခုသမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့ဆုံးဖြတ်ပြီးချိုတင်ပြီးအမေရိကန်ရဲ့ထိပ်တန်းတန်တမာတူအုပ်အနေနဲ့သူ့ရဲ့စွမ်းဆောင်ချက်တွေကိုမှတ်တမ်းတင်ရလဲရောက်ပါတယ်။ဒီတန်တမာရေးကိုတွေ့ဖြစ်ရစာအုပ်ကိုရေးသားရမှာသူ့အနေနဲ့သူတည်တနာပြုစုတဲ့အဖွဲ့ရဲ့အကူအညီကိုရယူခဲ့တယ်လို့ Mrs. Clinton ကဆိုပါတယ်။ဒါပေမဲ့နောက်ဆုံးစာအုပ်တီးဖြတ်ရမှာတော့သူကိုယ်တိုင်ပြုလုပ်ခဲ့တာလို့သူကပြောပါတယ
် I had to take responsibility for every word. I had to be the one who decided how I wanted to describe a situation.
ဒီမှာနေစကလုံးတိုင်းအတွက်တာဝန်ယူပါတယ်အခြေအနေကိုတင်ပြရမှာဘယ်လိုတင်ပြလို့လဲဆိုတာကိုကျမကဆုံးဖြတ်ရတာပါ27ရာစုမှာအမေရိကန်ပြည်ထောင်စုနေနဲ့ဘယ်လိုရေပူရရှုမြင်မလဲဆိုတဲ့အမြင်နဲ့အဝင်ကွင်ကျဖြစ်ရလေအောင်ကျမကဆုံးဖြတ်ရတာဖြစ်ပါတယ်လို့ Mrs. Clinton ကပြောသွားတာဖြစ်ပါတယ်နိုင်ငံခြားရေးဝန်ကြီးဖြစ်လီနစ်တာထမ်းဆောင်စီမှာအရင်သမ္မတဟောင်းဂျော့ဂျ်ဘီဘုရှ်ရဲ့တန်တမာရေးနီလာနဲ့မတူဘဲသမ္မတဥဘာမားရဲ့အပြောင်းလဲကိုဖော်ဆောင်လိုတဲ့ policy ကိုသူ့အနေနဲ့နိုင်ငံတကာကိုဆောင်ကျဉ်းခဲ့တာလည်းဖြစ်ပါတယ်။သူ့အနေနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးတွေနဲ့ပြပခီအထွတ်ဆုံးနိုင်ငံခြားရေးဝန်ကြီးဖြစ်စံတင်ခဲ့တာလည်းဖြစ်ပါတယ်။အထူးသဖြင့်ဥဘာမားအစိုးရရဲ့ Asia Pivot လို့ခေါ်တဲ့အာရှမှာအမေရိကန်ရဲ့တန်တမာရေးစီးရေးနဲ့စီးပွားရေးဦးစားပေးမှုကိုဆောင်ရွက်ဖို့ကြိုးပမ်းခဲ့တဲ့ policy ကိုလေ Clinton ကကူညီလမ်းကြောင်းပေးခဲ့တာလည်းဖြစ်ပါတယ်။ Mrs. Clinton အနေနဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီရေလှရှားမှုနဲ့ပတ်သက်လို့သူပါဝင်လှုပ်ဆောင်ခဲ့မှုတွေအကြောင်းလေသူ့ရဲ့ကိုယ်တွေ့မှတ်တမ်းစာအုပ်မှာရေးသားထားတာတွေ့ရပါတယ်။အထူးသဖြင့်2011ခုဒီဇင်ဘာလ1ရက်နေ့ကသူမြန်မာနိုင်ငံရောက်ရှိစဉ်ဒေါက်အောင်ဆန်းစုကြည်နဲ့ပထမတွေ့ဆုံစဉ်နှစ်ဦးစလုံးအဖြူရောင်အင်ဂျီဝစ်ထားတဲ့အချက်ဟာထူးခြားတဲ့တိုက်ဆိုင်မှုဖြစ်တဲ့အကြောင်းနဲ့မြန်မာဒီမိုကရေစီခေါင်းဆောင်အကြောင်းနှစ်ပေါင်းများစွာဖတ်ရတွေးခဲ့ရပြီးတဲ့နောက်အခုလိုမျက်နှာချင်းဆိုင်တွေ့ဆုံမှုဟာတသက်လုံးသီကျွမ်းခဲ့ရတယ်လို့ခံစားရတဲ့အကြောင်းလဲ Mrs. Clinton ကရေးသားထားပါတယ်။သူတို့နှစ်ဦးစကားပြောရမှာတခြားကမ္ဘာထွန်းဒီမိုကရေစီရဲ့လှုပ်ရှားမှုတွေကနေရရှိတဲ့သင်ခန်းစာတွေအကြောင်းပထမအကြိမ်သူသမ္မတကိုယ်စားလှောင်းဖြစ်ဝင်ရောက်ရွေးချယ်ခံမှုပြင်းစင်ကြိုးပမ်းခဲ့စဉ်ကအတွေ့အကြုံအကြောင်းတွေကိုလေဒေါအောင်ဆန်းစုကြည်ကသူ့ကိုမေးမြန်းခဲ့တယ်လို့ဆိုပါတယ်။သူနဲ့ဒေါအောင်ဆန်းစုကြည်ကြားတူညီမှုတွေအကြောင်းကိုလေ Mrs. Clinton ကမှတ်ချက်ချရေးသားထားတာတွေ့ရပါတယ်။သူ့ရဲ့နိုင်ငံတကာတန်တမာရေးအတွေ့အကြုံတွေကိုရေးသားထားတဲ့စာအုပ်ကြော်ညာပထမဆုံးစတင်ခဲ့တာကတော့ New York ရှိ Barnes & Noble မှာဖြစ်ပါတယ်။သူ့ကိုလူအုပ်ကြီးကစာအုပ်တွေကိုဝိုင်းပြီးလက်မှတ်ရေးထိုးခိုင်းခဲ့ပါတယ်။Hillary Clinton နဲ့2016ခုပထမသမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မယ်မရှင်ပြိုင်ဘူးဆိုတာကိုမကြေညာရသေးပေမဲ့လို့လေဒီစာအုပ်ကပြင်ဆင်မှုနဲ့အချိန်ကိုက်ဖြစ်တယ်လို့နိုင်ငံရေးသုံးသပ်သူတွေကရှုမြင်ကြပါတယ် Washington Post သတင်းတောက် Anne Gerin ဟာ1990ခုနှစ်များကစလို့ Clinton အကြောင်းသတင်းယူခဲ့သူဖြစ်ပြီးသူ့ရဲ့ကိုယ်တွေ့မှတ်တမ်းစာအုပ်ကိုလေကြိုပြီးဝေယူခဲ့သူဖြစ်ပါတယ်
The book is sort of leaves off with a very tantalizing
သူရဲ့စာအုပ်အဆုံးမှာသူ့အနေနဲ့သမ္မတအဖြစ်ဝင်ပြီးတော့ရွေးခံမယ်မခံဘူးဆိုတဲ့အကြောင်းမဆုံးဖြတ်ရသေးတာကိုစိတ်ဝင်စားစရာကောင်းအောင်ရေးထားတာကိုတွေ့ရပါတယ်။အဲဒါကြောင့်လဲသူ့ရဲ့ဆုံးဖြတ်ချက်ကဘလို့ဖြစ်မယ်ဆိုတာကိုစာအုပ်အရာတော့မပြောနိုင်ဘူးလို့ဆိုရမှာပါ
။ Hard Choices သူ့ရဲ့အမှတ်တရမှတ်တမ်းစာအုပ်မှာ Clinton အနေနဲ့နိုင်ငံခြားရေးဝန်ကြီးအဖြစ်တန်တမာတူအလေးထားတဲ့ကိစ္စရပ်တွေဖြစ်တဲ့စီးရဲမွဲတေမှုပပျောက်ရေးကစ မြို့သူများအခွင့်အရေးမြင့်တင်ပေးရေးအဆုံးပါဝင်တာတွေ့ရပါတယ်ကလင်နီအနေနဲ့သူ့ရဲ့နိုင်ငံခြားရေးဝန်ကြီးတက်တမ်းမှာနှောင်တအရဆုံးကတော့2012ခုလီးဘီးယားရှိဘင်ဂါဇီမှာအမေရိကန်လေးဦးတည်ဆုံခဲ့တဲ့တန်ယုံတိုက်ခိုက်ခံရမှုလို့ဆိုပြီးဒါကိုနိုင်ငံရေးရာသူ့အပေါ်မျက်ထုတ်ဖို့ကြိုးစားခဲ့တာတွေ့ရတယ်လို့လည်းသူ့ရဲ့စာအုပ်မှာဖော်ပြထားပါတယ်ကလင်နီအနေနဲ့အရင်ထုတ်ခဲ့တဲ့ကိုတွေ့ဖြစ်ရစာအုပ်မှာ24နာရီတွင်အုပ်ရည်လေးတောင်းအယောင်ထွက်ခဲ့တာဖြစ်ပါတယ်ခုတခါသူ့ဘောထောက်ခံမှုတိုးလာတာနဲ့အတူနိုင်ငံခြားရေးဝန်ကြီးဟောင်းရဲ့ခုစာအုပ်ဟာအရင်စာအုပ်အယောင်ထက်ပိုပြီးသားမှဖြစ်တယ်လို့ကလင်တန်နဲ့ရင်းနှီးသူတွေကတော့ခံမှန်းကြပါတယ်ရှင
်ဒေါ်လာလာတန်းပြောပြခဲ့တာပါအခုတော့မြန်မာပြည်ကအလှမဲ့ရွေးချယ်ပွဲအကြောင်းသတင်းပေးပို့ချက်ကိုနားဆင်ရပါမယ်အခုနှစ်ကုန်ပိုင်းကျင်းပမဲ့ကမ္ဘာမဲဆက်ကြဝဠာပြိုင်ပွဲအတွက်မြန်မာနိုင်ငံကိုစားပြုဝင်ရောက်ရှင်ပြိုင်မဲ့အလှမဲ့ရွေးချယ်ပွဲကိုရန်ကုန်မြို့မှာစတင်ရှင်ပြိုင်နေပါပြီမြန်မာနိုင်ငံဒေသအနှံ့အပြားကရှင်ပြိုင်သူပေါင်းအယောက်40တဲက20ကိုစကားတင်းရွေးချယ်ခဲ့တာဖြစ်ပြီးနောက်ဆုံးအဆင့်ရွေးချယ်ခံရသူကို2014ခုနှစ်ကုန်ပိုင်းမှာပြုလုပ်မဲ့မဲဆက်ကြဝဠာပြိုင်ပွဲကိုဆက်လွတ်ရှင်ပြိုင်စေမှာဖြစ်ပါတယ်အပြည့်စုံကိုတော့ VOA သတင်းတော့ကိုစီသူကပြောပြမှာပ
ါဟုတ်ကဲ့ပါလာမယ့်2014နှစ်ကုန်ပိုင်းမှာပြုလုပ်မဲ့မဲဆက်ကြဝဠာပြိုင်ပွဲမှာမြန်မာနိုင်ငံကိုစားပြုပြီးတော့ဝင်ရောက်ရှင်ပြိုင်စေဖို့အတွက်မဲဆက်ကြဝဠာအလှမဲ့ရွေးချယ်ပွဲကိုရန်ကုန်မြို့မှာစတင်ပြုလုပ်နေပါပြီ။ပထမအဆင့်ရွေးချယ်ထားတဲ့အလှမဲ့40တဲကနေစကားတင်အလှမဲ့20ကိုရွေးချယ်ခဲ့တာဖြစ်တယ်လို့သိရပါတယ်။အဲ့ဒီထဲကနေမဲဆက်ကြဝဠာမြန်မာတက်ရောက်ကိုပဲရွေးချယ်သွားမှာဖြစ်ပါတယ်။မဲဆက်ကြဝဠာမြန်မာရဲ့ National Director မတ်ဆူယီဝေကတော့မနစ်ကအတွေ့အကြုံတွေကိုကောင်းဆုံးအသုံးချပြီးတော့ဒီနေ့အတွက်အလှမဲ့ကိုရွေးချယ်ရှင်ပြိုင်စေမယ်လို့ပြောပါတယ်။
အဓိကတော့ကောင်းဆုံးရှင်ပြိုင်နိုင်အောင်လို့အဓိကကြိုတင်ပြီးတော့ပြင်ဆင်ပြီးတော့လေ့ကျင့်ပေးပါတယ်။ဒီနေ့ကထပ်တိုးလာတာအခုကျမတို့ဟိုမြေကြီးနားဘက်သွားဖို့ရှိတယ်။အခုထိုင်းနိုင်ငံသွားဖို့ရှိတယ်။နောက်ပြီးတော့ train ဆိုလို့ရှိရင်လည်းအခုကျမတို့ဒီထိုင်းနိုင်ငံကအဖွဲ့ပေါ့။မနစ်ကတော့တဖွဲ့ပေါ့။ဒီနေ့ကတော့နောက်တဖွဲ့ပေါ့နော်။သူတို့ကိုဒီနောက်ဆုံးပြိုင်ပွဲရက်မှာကောင်းဆုံးရှင်ပြိုင်နိုင်အောင်လို့လေ့ကျင့်ပေးဖို့ခေါ်ယူထားပါတယ်
။အခုနေ့မဲဆက်ကြဝဠာမြန်မာပြိုင်ပွဲရဲ့ထူးခြားချက်ကတော့မြန်မာပြည်နေရအနှံ့ပြားကတိုင်းရင်းသားဒေသတွေကအမျိုးသမီးငယ်တွေဝင်ရောက်ရှင်ပြိုင်လာတာပဲဖြစ်ပါတယ်။စကားရင်ရွေးချယ်ထားတဲ့အလှမဲ့ပြိုင်ပွဲဝင်တွေကခါနမ6အလှမဲ့ဇွန်တန်စင်ကသူ့ရဲ့အလှမဲ့အိမ်မက်ကိုပြောပြပါရယ်
။မြန်မာကတော့အကောင်းဆုံးစ조사သွားမှာပေါ့နော်။ဒီနိုင်ငံကိုစားပြုတဲ့မြန်မာအမျိုးသမီးကောင်းတယောက်ဖြစ်ချင်တယ်။အကောင်းဆုံးလဲစ조사သွားမှာပါလို့ပြောချင်ပါတယ်ဟုတ်
။မနစ်ကမဲဆက်ကြဝဠာမြန်မာပြိုင်ပွဲမှာဝင်ရောက်ရှင်ပြိုင်ခဲ့ပြီးတော့အကောင်းဆုံးဆက်ရောက်စည်းရင်းနဲ့ပါဝင်ခဲ့တဲ့ပိုးကြပြူကတော့
ဒီနေ့အတွက်ပေါ့နော်ဝင်ရောက်ရှင်ပြိုင်မှုအတွက်ကိုမနစ်ကပွဲပြီးတယ်ညီမဘယ်ပွဲမှဝင်ရောက်ရှင်ပြိုင်ခဲ့မပြုခဲ့ပါဘူးအဲမနစ်ကရှိခဲ့တဲ့ကိုယ့်ရဲ့အတွေ့အကြုံတွေနဲ့ကိုယ့်ရဲ့အားနည်းချက်တွေကိုပြင်ဆင်ပြီးတော့ဒီနေ့အကောင်းဆုံးဖြစ်အောင်လို့ပြင်ဆင်ပြီးတော့ပေါ့နော်ဒီပွဲထပ်ပြီးတော့ရှင်ပြိုင်တာဖြစ်ပါတယ
်အလှမဲ့ပြိုင်ပွဲဝင်ပိုးကြပြူပြောပြသွားတာပါနှစ်ပေါင်း60ကျော်ကာလတွေတည်းပြီးခဲ့တဲ့2013ခုနှစ်ကမှပထမဆုံးအဖြစ်မြန်မာကိုစားပြုအလှမဲ့ပါဝင်ခွင့်ရခဲ့တာဖြစ်ပြီးတော့မြန်မာကိုစားပြုအလှမဲ့မိုးဇက်ဝိုင်းတွားရောက်ရှင်ပြိုင်ခဲ့ပြုပါတယ်ဒီနှစ်ထဲမှာတော့နိုင်ငံကိုစားပြုတွားရောက်ရှင်ပြိုင်မဲ့အလှမဲ့ကိုအကောင်းဆုံးပံ့ပိုးကူညီအားပေးသွားမယ်လို့လည်းမိုးဇဝိုင်ကပြောပါတယ်
။မိုးဇက်အနေနဲ့ဒီခရီးကအရန်ခက်ခဲမယ်ဘယ်လိုပြောမလဲအရန်ရှည်လျမယ်ပင်ပန်းမယ်ဒီ Miss Universe မြန်မာ Crown ရရလို့ပါ။ဒါပေမဲ့ဒီမြန်မာလေးကသူ့ဘဝမှာဘလောက်ပဲရှည်ရှည်ပြင်ကြီးလိုက်တဲ့အခါမှာအရန်ပျော်ဖို့ကောင်းပြီးတော့ကိုယ်အတွက်တိုးတက်မှုရှိသွားတဲ့ experience တစ်ခုဖြစ်မှာပါ။အဲ့ဒီအတွက်မိုးဇက်အနေနဲ့အခုအချိန်မှာဒီအကောင်းဆုံးဖြစ်အောင်ကြိုးစားပါလို့ပြောချင်ပါတယ်။
အခုရွေးချယ်ထားတဲ့အလှမဲ့တွေဟာကချင်ပြည်နယ်မြကြီးနားမြို့ကစစ်ဘေးရှောင်ဒုက္ခသည်တွေစီကိုပရိုက်တာအကူအညီပေးဖို့အတွက်တောရောက်အောင်မှာဖြစ်ပြီးတော့ထိုင်းနိုင်ငံကဖုခက်ကန်ချီမှာစကန်သွင်းလေ့ကျင့်ပေးသွားမှာဖြစ်တယ်လို့လည်းသိရပါတယ်။2013ခုနှစ်မဲဆက်ကြဝဠာပြိုင်ပွဲကိုရုရှားနိုင်ငံမှာကျင်းပခဲ့တာဖြစ်ပြီးတော့ဗင်နီဇွဲလာအလှမဲ့ကတရဖူစောင်းခဲ့တာပါ။ဒီနှစ်နှစ်ကုန်ပိုင်းမှာပြုလုပ်မဲ့မဲဆက်ကြဝဠာပြိုင်ပွဲကိုတော့ဘရာဇီးနိုင်ငံမှာပြုလုပ်သွားနိုင်ခြေရှိတယ်လို့လည်းခန့်မှန်းနေကြတာဖြစ်ပါတယ်ခင်ဗျာ
။ VOA သတင်းနောက်ကိုစီသူရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ။ဗီယိုရထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်ပြီးဝေဖန်အကြံပေးစာပေးပို့ခြင်းရမယ်ဖြစ်ဖြစ်သောရရှင်နေနားဆင်လို့တဲ့တေးသချင်းတောင်းညင်ရမယ်ဖြစ်ဖြစ် VOA email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ခင်ဗျာကျွန်တော်တို့အစီအစဉ်နောက်ပိုင်းမှာအင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်နဲ့အတူအင်္ဂလိပ်စာသင်ခန်းစာကိုလည်းလေ့လာနိုင်မှာဖြစ်ပါတယ်ခင်ဗျာ VOA ကိုနားဆင်တဲ့အတွက်ကျေးဇူး